ကချင်ပြည်နယ်မန်စီမြို့နယ်မိုင်ခေါင်ရွာအာစီဒုက္ခသည်စခန်းကအသက်ခံရတဲ့ကချင်လူငယ်၃ရဲ့အလောင်းကိုဒီကနေ့မှမန်စီစည်းရုံးကိုတည်ဆောင်လာပြီးတော့လိုအပ်တဲ့ခွဲစိတ်ကြီးစင်မှုတွေလုပ်နေတယ်လို့တည်ဆောင်မှုအတွက်အမှုဖွင့်ထားပြီလို့စခန်းတာဝန်ခံတွေကပြောပါတယ်ဒုက္ခသည်စခန်းနေလူငယ်၃ဦးကိုမြမတက်မတော်ကနေဖမ်းဆီးသွားတာဖြစ်ပြီးလက်နက်လူရက်တဲ့အတွက်ကြောင့်လက်လုံတက်ဖြတ်မိကြောင်းမြမတက်မတော်အရာရှိတွေကအသိပေးပြောဆိုခဲ့တယ်လို့မန်ခေါင်ရွာအုပ်ချုပ်ရေးမှူးကပြောပါတယ်လက်ရှိတပ်ဖြတ်ခံရတဲ့လူငယ်သုံးဦးကိစ္စအတွက်အမှုဖွင့်ထားသလိုဘယ်အဖွဲ့အစည်းရဲ့လက်ချက်ဆိုတာစီစဉ်နေစေလို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကလည်းပြောပါတယ် VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါကချင်းပြည်နယ်မန်စီမြို့နယ်မိုင်ခေါင်ရွာမှာရှိတဲ့အာစီဒုက္ခသည်စခန်းကလူငယ်သုံးဦးကိုသက်နက်ကန်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်တပ်ဖြတ်ခဲ့တဲ့ကိစ္စရအတွက်အမှုဖွင့်ထားတယ်လို့မိုင်ခေါင်စစ်ဆောင်စခန်းတာဝန်ခံဥပရနူးကအခုလိုပြောပါတယ်
ခုလိုဒီမန်စီစေယုံမှာရောက်နေဆက်ဆက်ဆက်ပြီးဘောကူမန်စီစေယုံမှာရောက်နေပြောတော့အမိုးခွေးကိုလုံနေတာ
အသက်ခံရသူလူငယ်၃ဦးကအသက်22နှစ်အရွယ်ဂိုမရန်ဘရန်ဆိုင်အသက်32နှစ်အရွယ်ကိုအင်ခွန်ကန်အောင်နဲ့အသက်28နှစ်အရွယ်ကိုလပြန်နော်ခွန်တို့ဖြစ်ပြီးမေလ25ရက်ည9နာရီကျော်ကခမရ39ရှေ့ရန်စစ်ကြောင်းကနေဖမ်းဆီးသွားပြီးမေလ26ရက်နေ့မှာတပ်ဖြတ်ခံရတယ်လို့စစ်ဆောင်စခန်းတာဝန်ခံဥပရနူးကဆက်ပြောပါတယ်
ဒီစင်ကွာ25ရက်နေ့ည9နာရီ10နာရီတော့မဟုတ်ဘူးနော်ဆိုတော့ကျမတောင်လေးသုံးရုပ်ဟိုခပ်ပါရောင်းနဲ့အပြန်ဆိုတော့မိုင်းခေါင်ပြောဝင်ခါနေမှာပေါ့သုံးတကူစစ်တပ်ကလှူစားဖွင့်နေပြီးတော့ခေါ်သွားတယ်ခေါ်သွားတော့ဟိုခပ်ပါရောင်းကွာနားမှာမှစနေတာပေါ့ခေါ်သွားပြီးတော့26မိနစ်ပိုင်း9နာရီ10နာရီတော့မှဆက်လက်တယ်လို့ကျွန်တော်ခမန်းရပါတယ်
ဒီလူငယ်တဦးဟာလက်နဲ့လူရက်ခဲလို့ပြစ်ခတ်ခဲ့တာဖြစ်ကြောင်းတမတော်ဘက်ကအကြောင်းပြပြောဆိုခဲ့တယ်လို့မိုင်ခေါင်ရွာအုပ်ချုပ်ရေးမှူးဦးပီတာဘောက်တော်ကပြောပါတယ
်လက်နဲ့လူလာတော့လက်လွန်သွားတယ်ဆိုတဲ့ပုံစံနဲ့ပြောတာအဲဒီမို့သူတပည့်တွေအဲလိုပြောတယ်တဲ့လက်နဲ့လူလာတော့အဲလိုဖြစ်သွားတယ်လို့ပြောတယ်လို့ပြောတယ်ဒါပေမဲ့သူတို့ကဒီဥတာလုပ်ခဲ့ကြတော့တယ်သူကလက်နဲ့ကဲဖွဲ့စည်းပတ်တဲ့လုံးဝတော့မရှိတော့မှမယ်သူတို့
တေဆုံးသူတွေကလောင်းတကူမနေ့ညနေပိုင်းကမိုင်ခေါင်ရွာနဲ့ငမ်းမိုင်ကွာမှာသူ့ဖို့ရဖြစ်ပြီးဒီကနေ့မှမန်စီစေးရုံကိုပို့ဆောင်ခဲ့တာဖြစ်ပါတယ်တေဆုံးသူ၃ဦးကိုလက်ရှိခွဲစိတ်စစ်ဆေးချက်ယူနေစေဖြစ်ပြီးလူတမှုထွက်မှုဖွင့်ထားတယ်လို့ဘယ်ဖွဲ့စည်းရဲ့လက်ချက်ဆိုတာစစ်စစ်နေစေလို့မန်စီမြို့နယ်ရဲတပ်ဖွဲ့မှဦးအောင်ကျော်စိုးဝင်းကခုလိုပြောပါတယ
်ရှင်းစင်ကတော့အဲဒီကန်းရဲကမှတော့အမှုတိုင်တယ်လို့ဆုံးမလို့ပြောတယ်ကွာရဲကမှတော့တိုင်ချက်ရေးနေတာလေကျွန်တော်တို့ဒီမှာရင်ခွဲမှာဆက်ကစုနေတယ်လို့လို့ကျွန်တော်တို့ကလည်းတော့အဲဒီတေဆုံးအချင်းအကြောင်းမဖြစ်နေလို့ရှိတယ်အဲ့ဒါတော့ကျွန်တော်တို့ကသုံးရက်တက်တယ်အရွာလူတွေစစ်မှာပဲအရပ်ပေါ်တာမျိုးလို့ဆိုတော့ဒီတော်လို့မရဘူး
။ကချင်ပြည်နယ်မန်စီမြို့နယ်မိုင်ခေါင်ရွာမှာစစ်ကြီးဒုက္ခသည်စခန်း၃ခုရှိပြီးတော့အိမ်ချင်း900ခန့်ရှိတယ်လို့စစ်ရှာဥယျာဉ်2500ကျော်ရှိနေပါတယ်။ဒီဒုက္ခသည်စခန်းဟာ KIO ခေါ်ကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတကြောပြန်တိုက်ပွဲတွေကြောင့်2013ခုနှစ်မှာစတင်တည်ဆောင်ခဲ့တာဖြစ်ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွဲမှာမြန်မာတပ်မတော်နဲ့တိုင်းကလန်နဲ့ကန်ဖွဲ့တွေကြားစစ်ရေးတင်းမာမှုတွေရှိနေသေးတယ်လို့စစ်ရေးပဋိပက္ခတွေလူခုရေးချိုးဖောက်မှုခံရဆဲဖြစ်စဉ်တွေလည်းရှိနေသေးဖြစ်ပါတယ်။ရှမ်းပြည်နယ်ဘက်ကရပ်သား၃ဦးကိုမြန်မာတပ်မတော်ကနေနှင်းပါနှိပ်စက်တဲ့ဗီဒီယိုဖိုင်တစ်ခုစနေနေ့မှာလူမှုရေးစာမျက်နှာမှာပြန့်နှံ့လာပြီးနောက်ပိုင်းဒီနှင်းပါနှိပ်စက်မှုနဲ့ပတ်သက်ပြီးတော့မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ HRW ခေါ်လူခုရေးစောက်ကြီးအဖွဲ့နဲ့ NSD International GB ဆိုင်ရာလူငင်းချမ်းလာခွေအဖွဲ့တို့ကနေတောင်းဆိုထားပါတယ်ခင်ဗျာ။